တမရသက်တန်တာဝါမကုံဆုံးမီနောက်ဆုံးနိုင်ငံခြားခီးစဉ်ကိုတမရဘရိုက်ဥပမာဒီကနေ့စတင်လိုက်ပါတယ်ဒီခီးစဉ်အတွင်းမှာရွေးကောက်ခံတမရဒေါ်နယ်ထရမ့်နဲ့ပတ်သက်တဲ့ကိစ္စတွေကိုနိုင်ငံတကာခေါင်းဆောင်တွေနဲ့အဓိကထားဆွေးနွေးတော့မှာဖြစ်တယ်လို့တမရအကြံပေးတွေကပြောပါတယ် Greece, Germany နဲ့ Peru နိုင်ငံတွေကိုတွားရောက်မှာဖြစ်ပြီးရင်းနှီးတဲ့မဟာမိတ်တွေနဲ့အတူတကွရက်တီမှာကိုပြသတဲ့အနေနဲ့ရောအင်အားကောင်းစည်းလုံးပြီးတော့ညီညွတ်တဲ့ဥရောပဖြစ်ထောက်ခံအားပေးတော့မှာကိုပြသဖို့အတွက်ရည်ရွယ်တာဖြစ်ကြောင်းလက်ထောက်အမျိုးသားလူကြိုရေးအကြံပေး Van Roads ကပြောပါရယ်လာမယ့်ဗုဒ္ဓဦးနေ့ကြာရင် Greece နိုင်ငံမှာအဓိကထားပြောကြမယ့်မိန့်ခွန်းနဲ့ Greece နိုင်ငံအပြင်ကမ္ဘာကြီးဘယ်နေရာမှာပဲဖြစ်ဖြစ်အတူတကွကြွယ်ဝချမ်းသာရေးနဲ့မညီမမျှဖြစ်မှုတွေကိုပြင်ဆင်နေတဲ့တစ်ချိန်တည်းမှာစီးပွားရေးအရာစိန်ခေါ်မှုတွေကိုဆက်လက်ကင်တွယ်ဆောင်ရွက်ဖြေရှင်းမဲ့အကြောင်းစတဲ့ကိစ္စရပ်တွေပါဝင်ပါရယ် Greece နိုင်ငံဘော်နိုင်ငံတကာကဗန္ဒာရေးအထောက်အကူပေးရထားတာနဲ့ပတ်သက်လို့ထောက်ခံကြောင်းဝန်ကြီးချုပ် Alexis Tsipras နဲ့ဆွေးနွေးတော့မှာဖြစ်တယ်လို့ဂျာမနီဝန်ကြီးချုပ် Angela Merkel နဲ့လည်းတမရဥပမာဂျာတာဘရီနေမှာတွေ့ဆုံမှာဖြစ်တယ်လို့ Roads ကပြောပါရတယ်။တမရသက်တမ်းတစ်လျှောက်ဝန်ကြီးချုပ် Angela Merkel ဟာတမရဥပမာရဲ့အရင်းနှီးဆုံးလှုပ်ဖော်ကိုင်ဘက်ဖြစ်တယ်လို့လည်းသူကပြောပါရတယ်။ Britain, ပြင်သစ် Italy နဲ့ Spain နိုင်ငံခေါင်းဆောင်တွေနဲ့လည်းတမရဥပမာဟာတောက်ကြနေကြရင် Berlin မှာတွေ့ဆုံပြီး IS အစွန်းရောက်တွေကိုနှိမ်နင်းရေးရွှေ့ပြောင်းအခြေချသူတွေအရေးနဲ့ Ukraine အပါအဝင် American ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လဲဆွေးနွေးသွားမှာဖြစ်ပါတယ်ခင်ဗျာ။